မြန်မာနိုင်ငံမှာဒန်းတူအခွင့်အရေးကိုအပြည့်အဝအမှတ်ခံတဲ့ Federal Democracy စနစ်ထူထောင်ဖို့မရှိမဖြစ်လိုအပ်တဲ့တော်လှန်ရေးလို့ NUG ကပြောဆိုပြီးပြည်သူခုခံတွန်းလှန်စစ်ဆပြီးလို့ကြေညာလိုက်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပွားနေတဲ့စကိုင်းတိုင်းရင်းမပင်ကမီနေရီတဲမှာစစ်တပ်ကလုံခြုံရေးတိုးမြှင့်ဆောင်ရွက်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံပြောပြပေးပါမယ်ရှင်။
စစ်အုပ်ချုပ်ရေးကိုတနင်္ဂနွေလုံးအတိုင်းတာနဲ့လဲနေလေအောင်ညှင်းဆောင်မကျင်းတွန်းလှန်တိုက်ချက်ကြပါလို့ NUG ရဲ့ယာယီသမရက်ကတိုက်တွန်းပြီးခုခံတွန်းလှန်စစ်ပွဲစတင်တယ်လို့ပြောခဲ့ပြီးနောက်မုံရွာအခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်ရှိရာတဝိုက်နေရင်လေးပြန်ဝဲရရရှိတယ်လို့ဒေသခံတွေကပြောပါတယ်။ယာကြီးကလေးချင်းတွင်းတရားမှလည်းအရင်ကထက်လုံခြုံရေးတွေတင်းကျပ်ထားပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးရင်းမှပင်ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
ဒီကောင်ဒီဘက်ကျွန်တော်တို့ခုဒီနေ့ဆိုရင်နမခမှာတို့လေရင်တွေဝဲတယ်ပြီးရင်ကျွန်တော်တို့ဒီယာကြီးကလေးလမ်းပိုင်းဖြစ်တဲ့ကျွန်တော်တို့မုံဝါနဲ့တင်မဆက်သွားတဲ့ချင်းနတားပေါ့ဗျာချင်းနတားမှာဆိုတို့ဘန်ဂါလေးတိဆောက်တယ်ဟိုဘက်ဒီဘက်ဒီမှာဘန်ဂါလေးအထူးတည်းတိဆောက်ပြီးတော့မှတို့စောင်းကြက်ကိုပေးနေတာတွေ့ရပါတယ
်ရင်းမပင်ကဏီနယ်ဟာစစ်တပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြင်းအလန်တိုက်ပွဲဖြစ်ပွားလေးရှိတဲ့နေရာတွေဖြစ်ပါတယ်။ဒါအပြင်စကိုင်းတိုင်းညောင်မြို့နယ်ဘက်မှာလည်းစစ်တပ်တွေပုံပြီးလှုပ်ရှားနေရတဲ့ပတ်သက်လို့ PDF အဖွဲ့ဝင်တယောက်ကအခုလိုပြောပါတယ်
။သူတို့လှုပ်ရှားမှုကတော့တားတဲ့ပေါ်လိုက်ကြည့်လိုက်တယ်၊ဒီလိုရိတ်ခါလေးပူလိုက်၊စားဖို့ပြင်လာလိုက်နေအမှုလိုရှိတယ်။ကျွန်တော်တို့ပြင်ဆင်မှုကတော့ကျွန်တော်လည်းဟိုဒီတိုင်းရမနေဘူးလေ။အခုနေရာဒီစစ်တော်ဒီလိုကြောက်ဝင်လာတော့ပြင်ဆင်ခဲ့ရတယ်။ပြင်ဆင်တော့ပြင်ဆင်မှုကပူရှိလာတာပဲလေ။ကျွန်တော်တို့ပြင်ဆင်ပြီးရှိတယ်ပြင်ဆင်သေးတယ်ရှိတယ်ရှေ့ဆက်ပြင်ဆင်နေရတယ်ရှိပါသေးတ
ယ်ဟုတ်ဒါကစကိုင်းတိုင်းရဲ့အခြေအနေပါလေသက်အခြေစိုက်စခန်းရှိတဲ့မကွေးမြို့မှာဆိုရင်လည်းမျိုးဝင်မျိုးထွက်တွေမှာလုံခြုံရေးတင်းကျပ်ထားသလိုစစ်တပ်တွေမျိုးရင်းလက်ပတ်ကျင်းနေနေပြီးဝေဟင်းလေရင်ကျန်တမ်းမှုတွေလည်းရှိတယ်လို့ဒေသခံတွေကအခုလိုပြောပါတယ
်အဲမျိုးဝင်မျိုးထွက်စိတ်တွေမှာပါတော့ကျွန်တော်တို့ဒီမကွေးမြို့ရဲ့အဆက်မှာကကျွန်တော်တို့ဒီတောင်ရင်းဘက်ကိုဆက်တဲ့ဆက်ပတ်မှုရှိတယ်နောက်တော့လက်မောက်ရေနံကျောင်းရုပ်တဲ့ဒီလိုတော့ဘုဆက်တဲ့ဆက်ပေါက်တူရှိတယ်။နော်။အဲ့ဆက်ပေါက်ဒီနာကသူကအစ်စ်တက်နဲ့ရင်းနေတယ်။သူကစစ်နဲ့ရင်းနေတယ်။မလိုရင်းသိကြတာ။ကျွန်တော်စဒီနေ့အချိန်ကတော့မကွေးမြို့တွင်းမှာဒီဆက်ဆက်ဆက်စစ်ကားလုံးကြီးရဲ့ခြေကားနဲ့ကြီးရဲ့ဆက်ဆက်တူရဲ့ခုချိန်ပြီးပြည့်နေနေကြတယ်။နေ့လေဆက်တက်လာရတယ်သူရှိတယ်။ကျွန်တော်ဒီကနေ့မှာတော့ဒီနေ့လေဘက်လောက်မှာတော့ကျွန်တော်ဒီနေ့ကြားရတယ်ဒီဒီနေရဘေဘူးဥတီတယ်ဆိုတော့ကျွန်တော်အသိပြတာပြောလို့ပါဒီနေရာနေတော့ကြားပါတယ
်မကွေးလေတပ်စခန်းဟာဧပြီလ29ရက်က105မမရှော့တိုက်တုံးနေနဲ့တိုက်ခိုက်ခံရမှုပါတယ်လေတပ်စခန်းအဆောက်အဦထိခိုက်ပျက်စီးမှုမရှိပေမဲ့နေရင်ပြင်းနဲ့ပျက်စီးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ် NUG အစိုးရရဲ့ကြေညာချက်ကိုစစ်ကောင်စီကတကြံအမြောက်ပစ်တာနဲ့တင်စားပြီးအရေးမကြီးတယ်လို့ပယ်ချခဲ့ပါတယ် NUG ကတော့ပြည်သူအုံကြွမှုကိုကျေးလက်မျိုးပြနဲ့နိုင်ငံတဝန်းလုံးတပြိုင်တည်းလှုပ်ဆောင်ကြရမယ်လို့ပြောဆိုထားပါတယ်။ PDF အဖွဲ့ရဲ့အနေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်ကိုတရိထားကာကွယ်ဆောင်ရှောက်ဖို့အထက်ကညှင်ကြားချက်တွေကိုတိတိကျကျလိုက်နာကြဖို့ပြည်သူကာကွယ်ရေးတပ်မတော်ကထုတ်ပြန်ထားတဲ့စစ်ဖက်ဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုလက်တွေ့မသိမ်းလိုက်နာကြဖို့တိုက်တွန်းထားပါတယ်။ပြည်သူလူမျိုးရင်းတပ်တွေအနေနဲ့မိမိတို့ဒေသရဲရွာမျိုးပြတွေမှာရှိတဲ့ပြည်သူတွေရဲ့အသက်အိုးအိမ်ကိုလုံခြုံစိတ်ချရအောင်စီမံချက်ချကာကွယ်ဆောင်ရှောက်ချဖို့ကိုလည်းပြောကြားထားပါတယ်။တနင်္ဂနွေလုံးပူပေါင်းခုခံမှု NUG ရဲ့တိုက်တွန်းချက်ကိုရင်းမှပင် PDF အဖွဲ့ဝင်ကအခုလိုတုံ့ပြန်ပါတယ
်။ဖြစ်နိုင်ရင်တော့ကျွန်တော်တို့အားလုံးဟိုပြည်သူအားလုံးလည်းနဲ့ကန် PDF အားလုံးပေါ့အဆင်ပြေတင်ပြီးတော့မှဒီဒီခေါ်ရင်ပို့ပြီးတော့အဆင်ပြေနေတင်တယ်။ဘာလို့ကျွန်တော်ဒီဒီလိုခေါ်လိုက်ဒီခေါ်လိုက်တဲ့နေရာမှာကျွန်တော်တို့ဟို PDF တည်းရလည်းနဲ့ပြည်သူငါရှိတယ်မပြည်သူငါလည်းလည်းအများကြီးပဲ။ခေါ်တိုင်းလည်းကျွန်တော်တို့ကဒီနေ့ဒီဒီခေါ်ပြီးဆိုပြီးတော့စားတယ်မျိုးတိုက်ခိုက်တာမဟုတ်ကျွန်တော်တို့တိုက်ခိုက်ခဲ့တာဟိုးလိုကိုယ်ကလေးဟိုတိုက်ခိုက်ခဲ့ကြတာအဲဒါကျွန်တော်တို့အနေနဲ့က NUG ဒီဒီလိုခေါ်လိုက်ပြီဆိုတော့မခေါ်ခင်လည်းပြည်စုံအောင် PDF တွေကိုလက်လက်ခဲအပြည့်စုံတက်ရှင်ပေးတင်တာပေါ့ဒါပေမဲ့သူတို့ခေါ်ခဲ့တယ်ခေါ်ခဲ့တဲ့ခါကျတော့သူတို့ရဲ့လက်နက်ကန်အဖွဲ့ကြီးတွေသူတို့ချသေးတယ်လက်နက်ကန်အဖွဲ့ကြီးတွေဥဆောင်ပြီးတိုက်ပြီးဆိုရင်ကျွန်တော်တို့အနေနဲ့လည်းနောက်ကနေလိုက်တာဆောင်ရွက်ဖို့အသင့်ပါပဲဆိုတာပဲပြောချင်ပါတယ
်စစ်ကောင်စီဘက်ကရောပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်အတွက်လုံခြုံရေးတပ်တွေကအမှားကန်တယ်လို့ပြောကြခဲ့ပါတယ်။ဒါအပြင်ဂျာကလန်အမျိုးသားညီညွတ်ရေးအစိုးရရဲ့ကြေညာချက်ဟာကုလသမဂ္ဂအထွေထွေညီလာခံနီးလာတာကြောင့်လုပ်ပြတာဖြစ်တယ်လို့စစ်ကောင်စီကြေညာရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။